မြန်မာစစ်အစိုးရအနေနဲ့2010ခုနှစ်မှာအထွေထွေရွေးကောက်ပွဲကျင်းပမယ်လို့ကြေညာထားပေမဲ့လောလောဆယ်အထိတော့ရဲအတိအကျနဲ့အစီအစဉ်သတ်မှတ်နိုင်ခြင်းမရှိသေးပါဘူး။ဒီထဲမှာအကြောင်းရင်းတစ်ခုကတော့တိုင်းရင်းသားပြည်နယ်ဒေသတွေမှာရှိနေကြတဲ့အပြစ်ရက်လက်နက်ကင်အဖွဲ့အစည်းတွေကိစ္စပြည်လည်အောင်ဖြည့်ရှင်းနိုင်ခြင်းမရှိသေးတဲ့အချက်ဖြစ်နိုင်တယ်လို့ယူဆရပါတယ်။အပြစ်ခတ်ရက်ဆဲထားတဲ့လက်နက်ကင်အဖွဲ့တွေကိုနေကြားဆောင်တပ်ဖွဲ့တွေအဖြစ်အသွင်ပြောင်းပြီးအင်အားလျှော့ချမဲ့အစီအစဉ်ကိုပြီးခဲ့တဲ့ဧပြီလကနေစပြီးစစ်အစိုးရကတိုက်တွန်းပြောကြားနေပေမဲ့ဒီအစီအစဉ်ကိုလက်မခံနိုင်တဲ့အဖွဲ့အစည်းတွေကပုံများနေပါတယ်။ထိုင်းခြေဆိုင်ရှမ်းတန်တော်စင်သတင်းဌာနရဲ့အက်ဒီတာချုပ်ဦးခွန်ဆိုင်ကိုကျွန်တော်ဆက်သွယ်မေးမြန်းထားပါတယ်
။အဲဝါတို့ဦးကန်းတို့နောက်ပြီးတော့ SSE မြောက်ပိုင်းတို့တတိအဖွဲ့တွေကတော့တို့ကတီတီလင်းနေမယ်။တို့ကိုနေကြားဆောင်တက်တွေဖြစ်အသွင်ပြောင်းဖို့ဆိုတာကိုတို့လက်မခံနိုင်တဲ့အကြောင်းပြန်ကြားတယ်လို့ကျွန်တော်တို့သိရပါတယ်။အဲတစ်ဖက်ကတော့ဒီဟို KIA တို့လိုမျိုးကြတော့တို့ကတမျိုးဖြစ်တယ်။သူတို့ကတော့လုံးဝလက်မခံဘူးလို့ဆိုတဲ့စကားကိုသူတို့မပြောဘူးအဲကျွန်တော်တို့ရဲ့လူတို့အတွင်းနောက်ပြီးမှကျွန်တော်တို့တတ်တွင်တွင်အကုန်လုံးကိုသူတို့သဘောထားပဲလို့ရှိတယ်ဆိုတော့ကျွန်တော်တို့ကောက်ယူနေပါလေအဲနောက်ပြီးဒီတစ်ဖက်မှာလည်းကျွန်တော်တို့ဒီလိုနေကြဆောင်တာဖြစ်အတွင်းပြောင်းလိုက်တဲ့ခါကျလို့ရှိရင်ဘယ်လိုမျိုးအကျိုးရှိနိုင်မလဲဆိုတော့ကိုနာဖာသူရအမြင်နဲ့ကျွန်တော်တို့ကိုကူညီရှင်းလင်းပြတ်သားဖို့တို့လေအဲ့ဒီမျိုးသူတို့ကအဲ့ချင်းကမူညနဲ့တို့လောက်ထားတယ်။နောက်ဒီဒီပင်အဖွဲ့ကြတော့တို့ဒီဟိုဥပမာ PNO နော်ဒီပအိုးအမျိုးသားအဖွဲ့ချုပ်တို့ KBA တို့နော်ဒီ KBA တို့ကြတော့တို့ကတော့ဧကဆောင်တအဖွဲ့အတွင်းကိုတို့လက်ခံမယ်လို့ကြားရပါတယ
်။ပြီးခဲ့တဲ့ဧပြီလလဲကစခဲ့တဲ့ဒီမြန်မာစစ်အစိုးရဘက်ကဒီလိုအဆိုပြုချက်ဒါမှမဟုတ်တိုက်တွန်းချက်ပေါ့နော်။ဒီလိုလောက်ဟိုတိုက်တွန်းချိကမှုတွေလုပ်တဲ့နေရာမှာမြန်မာစစ်အစိုးရဘက်ကနေပြီးတော့အကျိုးအကြောင်းစီလျောင်ရှင်းပြမှုတွေမရှိခဲ့ဘူးလားခင်ဗျာဥပမာအားဖြင့်ဆိုရင်ဒီဟိုလက်နက်ကင်တပ်ဖွဲ့တွေပေါ့နော်တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေကိုနေကြားဆောင်တပ်အဖြစ်အသွင်ပြောင်းရင်ဒေသတွင်းမှာဘလို့တွေအကျိုးတွေရှိလာနိုင်မလဲဒါမှမဟုတ်လို့ရှိရင်လည်းဒီတပ်မတော်ရဲ့ကုတ်ကဲမှုအောက်ဘောင်ထဲကိုထည့်လိုက်တယ်ဆိုလို့ရှိရင်ဘလို့အကျိုးကျေးဇူးနဲ့တိုးတက်မှုတွေရလာနိုင်မလဲဆိုတာကိုရှင်းပြတာတွေမရှိဘူးလား
အခက်အလျောက်ရှင်းပြတာတော့ရှိပုံရပါတယ်သို့တော်လည်းပဲအလုံးနာလေမယ်ပုံစံနဲ့သူတို့ကိုရှည်ရှည်ဝေးဝေးသူတို့ကိုရှင်းပြတယ်လို့တော့ကျွန်တော်မကြားရပါဘူးဒီဒီဒါကြောင့်မလို့ဒီစတင်မလို့မှရှင်းလင်းပြတယ်ဒီဟိုဧပြီလ28ရက်နေ့28ရက်နေ့အဲ့ဒီဒီကရေစပါတော့မှသူတို့ရဲ့ညှင်းခုန်မှုဆိုတော့အဲ့ဒီကရေစလာတာဖြစ်ပါတယ
်အထိုက်လျောက်ရှင်းပြတယ်ဆိုတာကဘယ်လိုရှင်းပြတယ်လို့မြန်ဦးခွန်ဆိုင်တို့အနေနဲ့ကြားမိတယ်လေခင်ဗျာ
ဒါကျွန်တော်တို့ကြားမိတယ်ကတော့ဒီဟိုအရင်တော့ခင်ဗျားတို့ကလက်နဲ့ချမယ်ဆိုတဲ့ခါကျတော့တော်တော်ဆိုးရင်နေကြတယ်ပေါ့အခုလက်နဲ့ချတာလေးမလုပ်ခိုင်းတော့ဘူးပေါ့နော်အဲသို့တော်လည်းလက်နဲ့မချပဲနဲ့အခုကျတော့ခင်ဗျားတို့ဟိုခါနေကြဆောင်တဖြစ်မယ်ပေါ့ဆိုတော့ခင်ဗျားတို့ရဲ့အပင်ကိုအချိန်မီကိုတို့မပြောင်းသွားဘူးပေါ့တို့လက်နဲ့ကိုချဘလို့မထွက်သွားကြမလို့ဘူးပေါ့နော်အဲ့လိုမျိုးပြောပါတယ
်အဲ့တော့ဥပဒေ
တော့မှတို့ရဲ့ဒီဟိုတို့ရဲ့အစီအစဉ်ကိုလည်းဒီအသေးစိတ်တို့ရှင်းပြတယ်ပေါ့ဗျာအခုနေကြဆောင်တက်တဲ့ပတ်ပြင်းတရင်ကို326ရောက်ရှိမယ်စသည်အဲ့ဒါလေးကိုတို့ရှင်းပြတော့ပေါ့ဗျာအဲ့လောက်ပါပဲ
ဟုတ်ကဲ့ဒီအခုတို့တင်ပြတဲ့ဖွဲ့စည်းပုံဖြစ်တဲ့နေကြဆောင်တက်ရင်မှတင်ရင်မှ326ရောက်ရှိရမယ်ဆိုတဲ့နေရာမှာဒီ326ရောက်ကဒီလက်နဲ့အပြည့်အစုံနဲ့ဒီတိုင်းသားတက်ဖွဲ့တွေကနေပြီးတော့ကိုရိုင်းကုတ်ကဲမှုနဲ့ဆက်ပြီးနေခွင့်ရရင်ဒါဒေတာတွေမှအကျိုးမရှိဘူးလားခင်ဗျာ
သူတို့တဘောပေါက်တာပဲလို့လဲဆိုတော့ကျွန်တော်တို့လက်နဲ့ချတယ်ဆိုလို့ရှိရင်တော့ဒီထက်ပိုကောင်းမယ်လို့သူတို့အဲ့လိုမျိုးသူတို့အဲ့လိုမျိုးတဘောပေါက်သွားကြတယ်နော်ကျွန်တော်တို့ကလက်မနဲ့ချလိုက်မယ်ဆိုလို့ရှိရင်ကိုယ်ရွာကိုပြန်မလို့မှကိုယ်လေကိုလုံးသူရသေးတယ်အခုဆိုလို့ရှိရင်တော့လူရောအလက်နဲ့ရောဒီပုံမတော့အရတဲ့ဘဝမျိုးဖြစ်သွားပြီလို့အဲ့လိုမျိုးသူတို့ကတဘောပေါက်ကြတယ်အဲဒီနောက်ပြောမှကျွန်တော်တို့ကဒီဟိုကျွန်တော်ရဲ့တပ်တွဲမှာဒီအုတ်ချိုရေးပိုင်းဆိုင်ရာအစအစအရာရာမှာလာပြောမှအဲစီမံခန့်ခွဲမဲ့သူတွေဟာဒီဗမာတပ်မတော်အရာရှိ30ရောက်တယ်ပဲဖြစ်နေလေအဲ့ဒီတော့ဒီစာဟာဗမာမထူဘူးပေါ့အဲဒါကြောင့်မလို့ကျွန်တော်တို့ကြားရတာကဒီဥပမာအဲကိုကန်းတို့လို့မင်္ဂလာတို့လို့ကြတော့သူတို့ကဘယ်လိုပြောလဲဆိုတော့တကယ်လို့နေကြဆောင်တက်အနေနဲ့ထားမယ်ဒီဗမာတက်မတော်က အရာရှိတွေမပါဘူးဆိုလို့ရှိရင်တော့တို့လက်ခံနိုင်တယ်ဆိုတဲ့သဘောမျိုးတို့ပြန်ကြားတဲ့အကြောင်းကိုတည့်တည့်ကြားရပါတယ
်ဟုတ်ကဲ့အဲ့တော့နေကြားဆောင်တက်ဆိုတာတရင်တရင်မှာ326နှုံးနဲ့တို့တရင်ထားရဲဆိုရင်ဥမာဝနဲ့ကိုကန့်နေထဲမှာတရင်ဘယ်နှခုထိထားခွင့်ပေးမှာလဲဒါဆို
အော်ဒီကြားရတာကဒီဝဝတက်တည်းကတို့ကတောင်းနေချီရှိတာဟုတ်တို့ကိုခြေရင်းလောက်ပဲထားမယ်ဆိုတော့တို့ကြရတယ်။နောက်ဒီခါကျတော့သူတို့လည်း3000ကျော်ပဲရှိမှာပေါ့နော်
။ဟုတ်ကဲ့
။နောက်ပြီးတော့မှသူတို့ကြရတာကဘာလဲဆိုတော့နံပါတ်1ကသူတို့ရှင်းပြတာကဒီခမားတို့ကလက်နဲ့ခေယံမီကြောက်နောက်ပြီးတော့မှစာနာရိတ်ခါဒီလစာတွေအကုန်လုံးကိုကျွန်တော်တို့ကတာဝန်ယူမယ်။အဲနောက်ပြီးတော့မှဒီအတွင်ကူပြောင်းရေးအတွက်ပြန်မလို့မှဖွဲ့စည်းတဲ့နေရာမှာကျွန်တော်တို့ကလာကူညီပေးမယ်။စစ်သားတွေပြန်မလို့မှလေ့ကျင့်ပေးတဲ့နေရာမှာကျွန်တော်တို့စီမံခန့်ခွဲပေးမယ်။အဲ့လိုမျိုးပြောတယ်။အဲ့ဒီဥစ္စာကိုတို့ကပို့ပြီးတော့မှသင်္ကာမကင်းဖြစ်လာတယ
်။တဘောကတော့ဒီအခုလက်ရှိမြန်မာတပ်မတော်ကပဲအစစအရာလက်နက်နဲ့လာစာရိတ်ခါပေးတာအစတာဝန်ယူပေးမယ်ဆိုတော့ဒါဟာတနိုင်ငံလုံးကနေရတဲ့ပြည်သူအခွန်အခောက်တွေကနေပြီးတော့ထောက်ပံ့ပေးမယ်ဆိုတဲ့သဘောပေါ့ဒီနေမီဒေတာ
ဒီဥစ္စာဒီဥစ္စာကတော့ဒီဟိုအပေါ်ယံကြည့်လို့ရှိရင်တော့တို့ကတော့အဲဒီဥစ္စာဘာကြောင့်ညင်းဘာကြောင့်ဝါလို့အပြစ်ကရစီအဖို့တွေညင်းတာလေလို့တို့ကဒီဥစ္စာကမေးကုန်မေးစရာအကြောင်းရှိတယ်ပေါ့ဗျာနော်ဒါပေမဲ့ဒီဟိုဒီဝါလို့ဒီအပြစ်ပြင်အပြစ်ကရစီအဖို့တွေကဘယ်လိုပြောလဲဆိုတော့ဒီလိုမျိုးသာလုပ်မယ်ဆိုလို့ရှိရင်မထူးပါလေနော်ဘာဖြစ်လို့လဲဆိုတော့ဗမာတပ်မတော်ကမာရှိနေတဲ့သူတို့ရဲ့တပ်ရင်းတွေကိုကျွန်တော်တို့ကြည့်လိုက်မယ်ဆိုလို့ရှိရင်အများအားဖြင့်ဒီတပ်ရင်းတွေကကိုထူကိုထစနစ်နဲ့သူတို့နေနေကြတာပဲဒီလိုတာဝန်ယူမယ်ဆိုတော့ဒီလိုမျိုးသွားပြမတာဝန်ယူပေးမှာတော့ဟမ်ဒီကျွန်တော်တို့ဖာတာကျွန်တော်တို့နှစ်ပေါင်း20တောင်မှကိုဖာတို့ရက်ပြီးလာပြီလေအဲကြောင့်မလို့ကျွန်တော်တို့ရှေ့ဆက်ပြမလဲကျွန်တော်တို့ရက်တီတော်နိုင်မှာပေါ့အဲ့လိုမျိုးတို့တို့မြင်ကြတာပေါ့
ဟုတ်ကဲ့အခုတခုဒီလိုဖြစ်နေတဲ့ဒီအပြစ်ခတ်ရစေးအဖွဲတွေကိုလည်းနဲ့ကရင်နေကြားဆောင်တက်တီအဖြစ်အသွင်ပြောင်းရင်းကိစ္စဟာလာမယ့်စီစဉ်ထားတဲ့ဒီ2010ရွေးကောက်ပွဲနဲ့ရောဘယ်လိုဆက်ဆက်မှုတွေရှိနေတယ်လဲခင်ဗျ
တို့တို့မြင်တာကဘယ်လိုမြင်လဲဆိုတော့အခုဒီနာအဖအတွင်းမှာဒီအတွေးခေါ်နှစ်ပိုင်းကွဲနေပုံရတယ်လို့တို့တို့ပြောတဲ့အဝေးဖန်တာရှိပါတယ်သူတို့ပြောတာကဥမာဒီဟိုကျူဘူဂျီတန်ရွှေတို့ဘက်ကတော့သူတို့2010ဖြစ်လာဖို့အရေးကိုဒီဥသာအရွေးကောက်ပွဲဖြစ်လာဖို့အဓိကအားတန်ကြရတယ်ပေါ့ဗျာတို့တော့လည်းပဲဒီအပြင်တပ်မူးကြီးတွေကတော့ဘယ်လိုမြင်လဲဆိုတော့ဒီအရေးကြီးဆုံးကတော့ဒီအပြစ်ခရက်စီအဖွဲ့ကိစ္စတွေကိုရှင်းလင်းဖို့လိုတယ်ဒီဥသာရှင်းလင်းလို့မပြီးမချင်း2010ရွေးကောက်ပွဲကိုရွှေ့တိုင်ရင်လည်းရွှေ့ဖို့တင့်လေလို့အဲတို့တည်းကြားရတယ်ပေါ့ဗျာ
တကယ်လို့မြန်ဒီကိစ္စက2010မတိုင်ခင်အထိပေါ့နော်ဟိုရှင်းရှင်းလင်းလင်းဖြစ်မလာခဲ့ဘူးဆိုလို့ရှိရင်နံပါတ်1အချက်ကဒါဒီအသွင်ပြောင်းရေးကိစ္စကိုအဖွဲ့အစည်းအများစုပေါ့နော်အထူးသဖြင့်အင်အားကြီးအဖွဲ့တွေဖြစ်တဲ့ဒီဝါကိုကန့်အပြင်ကိုအခုဟိုမတင်မကြပြောထားတဲ့ကချင်အဖွဲ့ကပါငင်းလာခဲ့ပြီဆိုလို့ရှိရင်မြန်မာစစ်အစိုးရအနေနဲ့ဘာတွေများလှုပ်လာနိုင်တယ်ခင်ဗျဟ
ုတ်ကဲ့အဓိကကတော့သူတို့လုပ်နိုင်တာကနှစ်ခုရှိပါတယ်နော်တစ်ခုကတော့ဒီဟိုဒီအဖွဲ့တွေရဲ့နောက်ခံလို့ယူဆရနောက်ခံအားထားသူလူယူဆရတဲ့ဒီတိယပီဒီကိုနဲ့သူတို့သဘောတူညီမှုကိုရနိုင်ဖို့သူတို့ယူဆလိမ့်မယ်ပေါ့ဗျာဒီလိုမျိုးတိယပီဘက်ကလည်းသဘောတူတယ်ဆိုလို့ရှိရင်လည်းသူတို့အဆုံးစွန်အထိသူတို့အကြံတန်နိုင်တယ်ပေါ့ဗျာအဆုံးစွန်ဆိုလို့ရှိရင်လည်းလည်းနဲ့ဖြစ်လည်းနဲ့တိုက်ခိုင်တိုက်ပွဲဖြစ်လာတဲ့အထိဒါပြုတ်တိုက်သွားဖို့ပေါ့နော်နောက်တစ်ခုကတော့သူတို့အပေါ်လုံနေတာကတော့တစ်ခုကဒီဟိုလက်နဲ့ကင်အဖွဲအပီးဒီဟာဒေအဖွဲမသူမူကြီးစေဝါနဲ့ကင်းနေဆိုတာပြောရခက်တယ်အဖွဲတွေကြီးပဲဖြစ်တယ်နော်ဒီအချက်လက်ကိုအချက်လက်တွေအလုံးကိုလည်းဒီနာအဖဘက်ကရှိထားတယ်ဒီတရားကြောင့်မလို့သူတို့ကလည်းဒီမူရစီဝအချက်လက်တွေကင်မတော့မှသူတို့အချက်ကင်နေတဲ့အကြောင်းရှိပါတယ
်။ဟုတ်ကဲ့။အဲ့တော့ပထမအချက်ဖြစ်တဲ့ဒီတရုတ်ပြည်ရဲ့သဘောထားပေါ့နော်။လက်ရှိအနေအထားအပြင်ဆိုရင်ရောတရုတ်ပြည်ရဲ့သဘောထားက ဘယ်လိုရှိနေတယ်လဲခင်ဗျာဒီဘက်ဇက်ဒေတာကအဖွဲ့အစည်းတွေကိုလက်နဲ့ဖြုတ်သွားမှာကိုတရုတ်ပြည်အနေနဲ့သဘောကျနိုင်ပါမလားဒါအခုလုံးလုံးစင်အားဖြင့်ဆိုရင်ဒါဟာမြန်မာစစ်အစိုးရနဲ့တရုတ်ပြည်နေဆက်ယူနန်ပြည်အကြားမှာဂျာခန်အဖြစ်ရှိနေတဲ့အဖွဲ့အစည်းတွေအနေနဲ့ဆိုတော့တရုတ်ပြည်အတွက်ဒီကိစ္စကိုပို့ပြီးတော့ဟိုလိုလားမှုမရှိဘူးလားခင်ဗျာ
ဟုတ်ကဲ့အခုလောလောဆယ်အချိန်မှာဆိုလို့ရှိရင်တရုတ်ပြည်ကသူကတစ်ဖက်ကပမာပြည်လမ်းကြောင်းเนาะဒီအိန္ဒိယသမုဒ္ဒရာလမ်းကြောင်းကိုသူကဆက်လက်ပြောင်းဖွင့်ထားခြင်းလေเนาะသူရဲ့ဒီဟိုစီရေအရာရောဒီဘွားရေးအရာကိုဆက်လက်ပြောင်းသူကလုတ်ထောင်သွားနိုင်မှုသူကဆက်လက်ဖွင့်ထားခြင်းလေဒီဥစားနာအဖအပေါ်မှာအများကြီးမှုတည်ပါလေနောက်တစ်ဖက်ကလည်းဒီနာအဖကအခုတစ်ဖက်ကတိယုတ်ပေါ်မှာအာကူနေပြီမယ်တစ်ဖက်ကလည်းတိယုတ်ပေါ်မှာတိတ်တရမကြည်ပုံမရဘူးအင်းအခုလောလောဆယ်ကဒီဘာရက်အိုဘားမားအဖွဲ့ကဒီအမေရိကန်အစိုးရဖြစ်လာတဲ့နောက်ပိုင်းမှာဆိုလို့ရှိရင်ဒီနာအဖအစိုးရအနေနဲ့ဒီအများကြီးချင်းကပ်မှုတွေရှိခဲ့တယ်နော်ဒီဥစ္စာတွေကိုတိယုတ်ပြည်ကလည်းတောက်ထောက်ပြီးတော့မှသူတို့ကြည်နေကြတယ်အဲဒါကြောင့်မလို့သူတို့ဒီအခြေအနေမှာဆိုလို့ရှိရင်ဒီအပြစ်ခရက်စီအဖွဲ့တွေကိုသူကချက်ချင်းလက်လို့ပြီးပြီဆိုတာမလွယ်သေးဘူးလို့အဲသူတို့ဝေဖန်တဲ့လူရှိပါတယ
်။တဘောကတော့ဒီတရုတ်အပြည်အနေနဲ့အပြစ်ခရက်စီအဖွဲ့တွေလက်နက်ကိုင်အနေနဲ့ရှိနေတာကိုပဲပို့ပြီးသဘောကျမဲ့ပုံလို့ဆိုချင်တာပေါ့
။အခုဒီဥစားဟာသူ့ရဲ့ဒီဟိုအာမခံချက်တစ်ခုပေါ့ဗျာ။နော်။ဒီအာမခံချက်ကိုသူကလက်မလွတ်နိုင်ဘူးပေါ့
။ဟုတ်ကဲ့
။ဒီတို့ဆိုလည်းပဲတစ်ဖက်ကလည်းဖြစ်ဖြစ်လာဖို့သူလိုလားတလားလို့ပြီးလိုက်လို့ရှိရင်သူကမလိုလားဘူးလို့ပြောအောင်ပါပ
ါဟုတ်ကဲ့အဲ့တော့စစုံးကပြောတဲ့ဒီမူရစီဝါဆိုတဲ့ကိစ္စနဲ့ပတ်သက်လို့ရောဒီအပြစ်ခက်ရစဲကြီးအဖွဲတွေအများပြားဟာမူရစီဝါနဲ့မကင်းဘူးဆိုတာကိုနားအဖာသိထားတော့ဒီကိစ္စနဲ့အကြက်ခိုင်းလာနိုင်တယ်ဆိုတော့တစ်ဖက်မှာပြန်ကြည့်မယ်ဆိုရင်လည်းဟိုဆွဆွဲချက်တွေအရာဆိုရင်နားအဖာတပ်ဖွဲ့တွေနားအဖာအာဏာပိုင်တွေကိုယ်တိုင်ကလည်းဒီကိစ္စတွေနဲ့မကင်းဘူးဆိုတာကိုပြန်လည်လက်ညှိုးထိုးမှုတွေရှိနေတော့ဒီကိစ္စကတစ်ဖက်နဲ့တစ်ဖက်အပြန်အလှန်လက်ညှိုးထိုးမှုအနေထားတွေစင်တီကိုရောက်မလာနိုင်ဘူးလား
။အော်ဒါဖြစ်နိုင်တာပေါ့။ဒီမူရစ်စီဝါကိစ္စဆိုတော့သူကအတော်နှစ်ဖက်ရှိတဲ့ဒါပဲနော်။ကိုယ်ကိုခုန်နိုင်တယ်လို့သူ့ကိုလည်းပြန်ခုန်နိုင်တယ်ဒါဖြစ်တယ်ပေါ့နော်။မူရစ်စီဝါကိစ္စနဲ့ဒီအပြစ်ခရစေတီဥပွဲတွေကိုသူတို့ကအကြက်ကင်မယ်ဆိုလို့ရှိရင်လေ။နားအဖဘက်ကဘယ်လိုစဉ်းစားရမလဲဆိုတော့ငါတို့ဘယ်လောက်အကြက်ကင်နိုင်မလဲ။ဘလောက်ထိခိုက်မလဲအဲ့ဒါကိုသူတို့စဉ်းစားဆုံးဖြတ်ရမယ့်ကိစ္စဖြစ်ပါတယ်
။ထိုင်းခြေဆိုင်ရှမ်းတန်တော်စင်းသတင်းဌာနရဲ့အယ်ဒီတာချုပ်ဦးခွန်ဆိုင်ကိုဆက်သွယ်မေးမြန်းထားတာပါ။ကျွန်တော်တန်းလွင်ဆောင်ပါခင်ဗျာ။